Venezuelan နိုင်ငံမှာ American ရဲ့စီးရေးဝင်ဆက်မှုဟာရွေးချယ်စရာတစ်ခုအနေနဲ့ရှိနေတယ်လို့ American သမ္မတ Donald Trump ကတနင်္ဂနွေနေ့ CBS ရုပ်သံနဲ့မေးမြန်းခန်းမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်။ American နဲ့တခြားနိုင်ငံတွေက Venezuela သမ္မတ Nicolas Maduro ကိုဖြုတ်ချဖို့အတွက်ဖိအားတိုးပင်းနေပြီးအတိုက်ခံခေါင်းဆောင် Juan Guaido ကို Venezuela ယာယီသမ္မတဖြစ်နေထောက်ခံမှုပေးနေချိန်မှာပဲ Venezuela ကို American တပ်တွေဝင်ရောက်ဖို့အတွက်သမ္မတ Trump အမိန့်ပေးဖို့ဘယ်အကြောင်းကများဖန်တီးနိုင်မလဲလို့မေးတဲ့အခါမှာတော့သမ္မတကတိတိကျကျပြန်လည်မဖြေဆိုခဲ့ပါဘူး။လာအတော်ချာတော့ကမဒူရိုရဲ့တွစ်ဆုံမှုပန်ကြားချက်ကိုသူလက်မခံခဲ့ဘူးလို့သမ္မတကပြောခဲ့တယ်လို့ဂွာဒီယိုအာနာယာရေးအတွက်ဒီမိုကရေစီရလာရေးအတွက်လောက်ရမယ့်အလုပ်တွေအများကြီးရှိနေတာကြောင့်လို့ပြောပါလေ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကဂွာဒီယိုကိုဗင်နီဇွဲလားယာယီသမ္မတအဖြစ်အတိအမှတ်ပြုထားကြတာပါ။ဗင်နီဇွဲလားနိုင်ငံမှာတကယ်ဆိုးရွားတာတွေအများပြားဖြစ်ပေါ်နေတာကြောင့်မဒူရိုနဲ့ဆွေးနွေးဖို့သူငင်းပယ်ခဲ့တာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စပယ်ရှင်ကတ်ကာရောသူဟာဂွာဒီယိုနဲ့စကားပြောဆိုခဲ့ပြီးဗင်နီဇွဲလားနိုင်ငံဒီမိုကရေစီပြန်ရဖို့သူအပြည့်အဝထောက်ခံကြောင်းပြောကြခဲ့တယ်လို့သူ Twitter မှာရေးခဲ့ပြီးတော့ EU နဲ့သူ့ရဲ့ယာယီသမ္မတအဖြစ် EU နဲ့သူတို့ကထောက်ခံတယ်လို့ပြောပါတယ်။မာဒူရိုကလွတ်တော်ရွေးကောက်ပွဲတွေကိုစောစောစီစီချင်းပါပြီးမှဖြစ်ကြောင်းပြောတာပါ။တော်တော်ဥက္ကဋ္ဌဂွာဒီယိုကတော့သူဟာနိုင်ငံရဲ့တည်ဝင်ခေါင်းဆောင်ဖြစ်ကြောင်းကြေညာထားတာဖြစ်ပါတယ်။